ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေလာဆန်းစစ်တုံ့တက်ရေးကော်မရှင်ရဲ့ဥက္ကဋ္ဌသူရဥရွှေမန်းနဲ့တားဖြစ်သူဦးတိုးနိုင်မန်တို့ကိုအတရေဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အပတ်စဉ်ထုတ်သူရိယာနေဝင်ကြတဲ့အပေါ်မှာအငိမ့်စားတက်မတော်အရာရှိတဦးကဆက်သွယ်ရေးပုံမှန်66ဂါဂျီနဲ့အမှုဖွင့်တရားစွဲဆိုလိုက်ပါတယ် NRD အစိုးရတဲ့လက်ထက်မှာဆက်သွယ်ရေးပုံမှန်66နဲ့ဆွဲဆိုတဲ့အမှုတွေတိုးများလာတဲ့အပေါ်လွတ်လပ်စွာရေးသားပြောဆိုခွင့်အပေါ်ထိခိုက်လာမှာကိုမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကစိုးရိမ်လာကြတာပါ VOA သတင်းတောက်ကိုထက်အောင်ခန်းကစုံစမ်းသတင်းပေးပို့ထားပါတယ်ရှင
်အပတ်စဉ်ထုတ်ဂျာနယ်ဆောင်ဖြစ်တဲ့ဒုတိယနေဝန်ဂျာနယ်ထုတ်ဝေသူဂျာနယ်တိုက်အုပ်ချုပ်သူနဲ့စောင်းမရှင်ထောင်တဲဘောက်တို့ကိုဇန်နဝါရီ9ရက်နေ့ကအငိမ့်စားတက်မလို့အရာရှိများဖြစ်တဲ့ဥရှင်မန်းနဲ့ဥတိုးနိုင်မန်းတို့အကြောင်းကိုဂုံတိတ်ကထိခိုက်အောင်ရည်သားတယ်ဆိုပြီးတက်မလို့ဘူကြီးအငိမ့်စားဥမြင့်စော်ကမင်္ဂလာရုံရဲစခန်းမှာစစ်သည်ဥတွေပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့ပါတယ်2015ခုနှစ်အောက်တိုဘာ10ရက်နေ့ထုတ်ဒုတိယနေဝန်ဂျာနယ်မှာတနေ့ရောက်ဓာတ်နှက်လက်တမရအိမ်မက်မျော်လင့်နေစေပင်မန်းသမီးရဲ့နမ်းပလင်စတဲ့သတင်းဆောင်ပါးများရေးသားဖော်ပြခဲ့တဲ့အတွက်အခုလိုတရားစွဲဆိုခံခဲ့ရတာပါအခုလိုတရားစွဲဆိုတာနဲ့ပတ်သက်ပြီးရင်ဆိုင်သွားမှာဖြစ်တယ်လို့ဒုတိယနေဝန်ဂျာနယ်ထုတ်ဝေသူဦးခင်အေးက VOA ကိုအခုလိုပြောပါတယ
်သူတို့ပေါ်လို့သူဖြစ်နေဖြစ်နေလေကျွန်တော်လည်းရင်ဆိုင်မှာပဲနော်ဒါပဲရှိပါတယ်နော်အခုက online website ဆိုပြီးတော့ရရအောင်ဆွဲပြီးတော့ကျွန်တော်တို့ချက်ပြောက်ခိုင်းနေဆွဲတယ်ဒီအမှုကလည်းပေါ့ဗျအဲ့ဒါပါပဲနော်ကိုယ်ကလည်းအမှုဖွင့်နေတယ်ဘယ်မှာရစကမှာလဲ
ဦးသိန်းစိန်ဦးဆောင်နဲ့အစိုးရလက်ထက်မှာ၆၆ဂါကြီးနဲ့တရားစွဲဆိုခံရတဲ့အမှုပေါင်း9မှုပဲရှိခဲ့ပြီးတော့ NLD ဦးဆောင်နဲ့အစိုးရတက်လက်ထက်မှာဆိုရင်တရားစွဲဆိုခံသူ36မှုအထိတိုးလာခဲ့ပါတယ်။၆၆ဂါကြီးပုံမှန်ဟာလိုရတယ်လို့အသုံးပြုတဲ့ပုံမှန်တစ်ခုသာဖြစ်တယ်လို့ဝေဝံမှုတွေရှိနေတယ်လို့ပုံမှန်ဖျက်သိမ်းဖို့လည်းစူးစမ်းနေကြလို့ရှိပါတယ်။အခုလို၆၆ဂါကြီးနဲ့တရားစွဲဆိုတာဟာအမှုမမြောက်ပဲပုံမှန်900နဲ့တရားစွဲဆိုတင်တယ်လို့စက်တွေဥပဒေပုံမှန်ကိုအမြန်ဆုံးပြင်ဆင်ပေးဖို့ဦးဆောင်လှုပ်ရှားနေတဲ့မောင်ဆောင်ခါကအခုလို့ပြောပါတယ်
။ဒီသတင်းစာမှာပါတဲ့ဟာကို၆၆ဂါကြီးနဲ့ဆွဲလို့လုံးဝမရပါဘူး။ဆိုတော့အဲ့ဒါကိုသူဟိုတုံးတယ်ဆိုတာတမင်ကိုပဲဒီတော့ဖမ်းလို့ရအောင်စီးလို့ရအောင်တုံးတယ်ဆိုတဲ့သဘောပဲတက်ရအောင်ပဲပေါ့။သူတို့တက်တဲ့ definition လောက်တာခင်ရတဲ့ဆိုရင်ကျွန်တော်ပုံမှန်900လို့ဟာမျိုးနဲ့တော့ဆွဲလို့မှုမြောက်ကောင်းမြောက်နိုင်ပါရဲ့ဗျာ။
ပြည်ရင်းဂျာနယ်ဆောင်ဖြစ်တဲ့11 media တရားစွဲဆိုခံပြီးနောက်ပိုင်းမှာပဲအခုလိုအပတ်စဉ်ထုတ်ဂျာနယ်ဆောင်ဖြစ်တဲ့သူရိယာနေဝန်ဂျာနယ်တာဝန်ရှိသူတွေတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။အခုလိုသတင်းစာဂျာနယ်တွေကိုပုံမှန်ချက်ချောက်ဂါကြီးနဲ့တရားစွဲဆိုတာတွေဟာလွတ်လပ်စွာရည်တောင်ခွင့်ကိုထိပါလာတဲ့အနေအထားဖြစ်တယ်လို့စာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်ဦးစော်တထွေကအခုလိုပြောပါတယ
်။ချက်ချောက်ဂါကြီးဆိုတာဟုတ်တဖြည်းနဲ့ဒီလွတ်လပ်စွာရည်သားခွင့်ကိုထိခိုက်တဲ့အနေအထားတရားကိုရောက်လာပြီ။
ပြည်ထောင်လာမှာပဲပြောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်တုံ့တက်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့သူရဦးရှိမန်းဟာမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံချိန်မှာပဲဆက်သွယ်ဥပဒေပုံမှန်66ဂါကြီးပြင်ဆင်တဲ့ဥပဒေကြမ်းကိုပြောင်စုလွတ်တော်ဥပဒေကြမ်းကော်မတီကိုတင်ထားပြီလို့ပြောဆိုခဲ့ပါသေးတယ်။အခုလိုသူရဦးရှိမန်းကိုယ်တိုင်ပြင်ဆင်မှုစူးစမ်းနေချိန်မှာပဲအခုလိုသတင်းမီဒီယာသမားတွေတရားစွဲဆိုခံနေရတာဖြစ်ပါတယ်ခင်ဗျာ။